သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
်ဇူလိုင်လ31ရက်နေ့အတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကတော့မြန်မာစစ်တပ်ဟာလူသားများအပေါ်ပြစ်မှုကျူးလွန်နေတယ်လို့လူ့အခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောဆိုလိုက်တဲ့သတင်း New South Wales ပြည်နယ်မှာဒီကနေ့ COVID-19 ကူးစက်သူအယောက်200ကျော်ရှိပြီးသူဦးသေဆုံးရတယ်ဆိုတဲ့အကြောင်းနဲ့ American က Cuba နိုင်ငံကိုတံခါးပိတ်ဆို့ထားပေမဲ့ Mexico က Cuba နိုင်ငံကိုအကူအညီတွေပေးနေတယ်ဆိုတဲ့သတင်းတွေအပြင်တခြားသတင်းအတူထွားတွေကိုလည်းနှာစင်ရမှာဖြစ်ပါတယ်ရှင်အရင်ဆုံးမြန်မာသတင်းနဲ့ဆက်ရမယ်ဆိုရင်တော့မြန်မာစစ်တပ်ဟာလူသားများအပေါ်ပြစ်မှုကျူးလွန်နေတယ်လို့လူ့အခွင့်အရေးဆောင်ကြည်လေလာရေးအဖွဲ့ Human Rights Watch အဖွဲ့ကပြောပါရယ်အာဏာသိမ်းပိုက်မှုကိုမကျေနပ်လို့ဆန္ဒပြတဲ့လူတွေကိုအကြမ်းဖက်ဖြိုခွင်းတာတွေဖမ်းဆီးနှိပ်စက်မှုလုပ်တာတွေကြောင့်ကလေးငယ်အပါအဝင်လူ900ကျော်သေဆုံးရပြီလို့လည်းပြောပါရယ်တပ်ဖြတ်ငြင်းပန်းမှုတွေမတရားဖမ်းဆီးမှုတွေဟာ crime against humanity လူသားများအပေါ်ကျူးလွန်တဲ့ပြစ်မှုရောက်တယ်လို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှရေးရာဒါရိုက်တာ Brett Adams ကပြောပါရယ်မြန်မာစစ်တပ်ဟာအရင်တုန်းကလည်း Rohingya တွေအပေါ်ပြစ်မှုကျူးလွန်ခဲ့တာမျိုးတွေလည်းရှိတယ်လို့ပြောပါရယ်ဒီလိုအခြေအနေကြောင့်ကုလသမဂ္ဂ EU နဲ့ ASEAN လိုအဖွဲ့အစည်းတွေအပါအဝင်နိုင်ငံတကာအစိုးရအသီးသီးအနေနဲ့မြန်မာအပေါ်ဒဏ်ခပိတ်ဆို့မှုတွေပြုလုပ်သင့်တယ်လို့ပြောဆိုလိုက်ပါရယ်မြန်မာအပေါ်ကမ္ဘာလုံးဆိုင်ရာလက်နဲ့ရောင်းဝယ်မှုပိတ်ပင်တားဆီးရေးအပါအဝင်မြန်မာစစ်တပ်အနေနဲ့ဝင်ငွေမရရှိအောင်ပိတ်ပင်မှုတွေနဲ့တခြားပြစ်မှတ်ထားတဲ့ဒဏ်ခပိတ်ဆို့မှုမျိုးချမှတ်တင်တယ်လို့လည်းပြောဆိုလိုက်ပါတယ်။တဘာဝတန်ငွေနဲ့ရေနံဟာမြန်မာစစ်တပ်အတွက်အဓိကဝင်ငွေဖြစ်တဲ့အတွက်အဲ့ဒီကနေဝင်ငွေတွေမရအောင်လှုံ့ဆော်တင်တယ်လို့လည်းပြောဆိုထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ6လမပြည့်ခင်ရက်ပိုင်းအလိုမှာပဲနေရာတချို့မှာဆန္ဒပြမှုတွေပြန်လည်ဖြစ်ပေါ်နေပါတယ်။ရန်ကုန်နဲ့မန္တလေးမြို့အပါအဝင်နေရာတချို့မှာဆန္ဒပြမှုလုပ်ခဲ့ကြတာဖြစ်ပြီးစစ်ကောင်စီဘက်ကလည်းဖမ်းဆီးထိန်းသိမ်းမှုတွေပြန်လည်ပြုလုပ်နေပါတယ်။တစ်ဆက်တည်းမှာပဲမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုတွေလည်းဆက်လက်ဖြစ်ပေါ်နေသေးဆဲဖြစ်ပါတယ်။သေဆုံးမှုတွေအောက်ဆီဂျင်ရှားပါမှုတွေဆက်လက်ကြုံတွေ့နေကြရတာဖြစ်ပေမဲ့ရခိုင်ပြည်နယ်အပါအဝင်နေရာတချို့မှာကာကွယ်ဆေးထိုးပေးတာမျိုးတွေပြုလုပ်နေကြပြီဖြစ်ပါတယ်။နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကစစ်ကောင်စီအနေနဲ့ကျန်းမာရေးဝန်ထမ်းတွေအပေါ်ချိန်းချောက်တာတွေမလုပ်ဖို့တောင်းဆိုထားပါတယ်။ကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကမြန်မာနိုင်ငံမှာလာမယ့်နှစ်ပတ်တွင်မြန်မာလူဦးရေတဝက်လောက် COVID-19 ကူးစက်ခံရနိုင်တယ်လို့ကုလသမဂ္ဂမှာပြောဆိုလိုက်ပါတယ်။စစ်တပ်အာဏာသိမ်းပိုက်မှုကြောင့်ကျန်းမာရေးစနစ်ပြိုကျလူနီးပါးဖြစ်သွားပြီးကျန်းမာရေးလုပ်သားတွေလည်းတိုက်ခိုက်မှုတွေဖမ်းဆီးမှုတွေခံကြရတယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ဘာဘရာဝုဒ်ဝတ်ကလုံခြုံရေးကောင်စီမှပြောဆိုခဲ့ပါတယ်ဂျွန်လကစပြီးမြန်မာနိုင်ငံမှာ COVID-19 ကူးစက်သူ 4,980 ရှိပြီးဗုဒ္ဓနေ့အထိသေဆုံးသူက365ဦးရှိတယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ဒါပေမဲ့အတူပါလုပ်ငန်းလုပ်ကင်သူတွေနဲ့တခြားကျန်းမာရေးလုပ်သားတွေကတော့ဒီထက်မကအများကြီးကူးစက်သေဆုံးကြရတယ်လို့ပြောပါတယ်NUG အစိုးရကိုကိုစားပြုတဲ့ဦးကျော်မိုးထွန်းကတော့ကာကွယ်ဆေးတွေနဲ့လူသားချင်းစာနာမှုတွေကောင်းမွန်ထိရောက်စွာလှုံ့ဆော်နိုင်ဖို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အနီးကစောင့်ကြည့်မှုလုပ်သင့်တယ်လို့ကုလသမဂ္ဂမှတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂကလည်းဦးဆောင်ပြီးစောင့်ကြစစ်ဆေးရေးအဖွဲ့ကိုထားသင့်တယ်လို့လည်းသူကပြောပါတယ်။ဩစတြေးလျနိုင်ငံဘက်ကသတင်းကိုစာရမယ်ဆိုရင်တော့ New South Wales ပြည်နယ်မှာဒီကနေ့ COVID-19 ကူးစက်သူ230ရှိပြီးအသက်60ဝန်းကျင်မျိုးသားတူသေဆုံးသွားခဲ့ပါတယ်။ဆီနီမြို့အနောက်တောင်ပိုင်းမှာနေထိုင်သူတူသေဆုံးသွားတာဖြစ်ပြီးဒါဟာ New South Wales ပြည်နယ်မှာ COVID-19 ကြောင့်သေဆုံးသူအယောက်80ရှိသွားတာဖြစ်ပါတယ်။ကူးစက်ခံရသူအယောက်230ထဲက3ပုံ2ပုံဟာအသက်40အောက်လူငယ်တွေဖြစ်ကြတယ်လို့ပြည်내ကျန်းမာရေးဝန်ကြီး Brett Hazard ကပြောဆိုလိုက်ပြီး COVID-19 ဆိုင်ရာတင်းကျပ်မှုတွေကိုလိုက်နာကြဖို့လည်းတိုက်တွန်းထားပါတယ
် Again unfortunately of those 210 cases by far the majority were in southwest Sydney and western Sydney. We had 81
ကန်ဆိုးစော်နယ်ပယ်ရောဂါရှိတယ်လို့စမ်းသပ်တွေ့ရှိထားတဲ့အယောက်210ထဲကအများစုဟာဆစ်ဒနီမြို့အနောက်ပိုင်းနဲ့အနောက်တောင်ပိုင်းကလူတွေဖြစ်ကြပါတယ်အနောက်တောင်ပိုင်းမှာကူးစက်ခံရသူ82ဦးရှိပြီးဆစ်ဒနီမြို့အနောက်ပိုင်းမှာ82ဦးကူးစက်ခံရပါတယ်။အဲ့ဒီဒေတာဖက်မှာပဲအဖြစ်များနေတာဖြစ်တာကြောင့်အဲ့ဒီဒေတာကလူတွေအနေနဲ့ New South Wales ကျန်းမာရေးဌာနရဲ့ချမှတ်ချက်ကိုလိုက်နာပြီးအိမ်မှာပဲနေထိုင်ကြဖို့တိုက်တွန်းထားပါတယ်။ဇွန်လ16ရက်နောက်ပိုင်း New South Wales ပြည်နယ်မှာရောဂါကူးစက်ခံရသူ3190ဦးရှိသွားပြီဖြစ်ပါတယ်။Queensland ပြည်နယ်မှာ Brisbane မြို့အပါအဝင်မြို့နယ်ဆက်တစ်ခုမှာဒီကနေ့ညနေ 4:00 ကစပြီး lockdown ချမှတ်လိုက်ပြီဖြစ်ပါတယ်။ရက်တွင်းချင်းဆုံးဖြတ်ချက်ချလိုက်တာဖြစ်ပြီး3ရက်ကြာ lockdown ချမှတ်လိုက်မှာဖြစ်ပါတယ်။ဒါဟာ Queensland ပြည်နယ်အတွက်အတင်းကြဆုံးချမှတ်ချက်တစ်ခုဖြစ်ပါတယ်။ Queensland ပြည်နယ်မှာဒီကနေ့ COVID-19 ရောဂါကူးစက်သူ6ဦးရှိသွားတာဖြစ်ပြီး Indooroopilly High School ကျောင်းသူတူရဲ့မိသားစုဝင်လေဦးကူးစက်ခံရတယ်လို့အဲ့ဒီကျောင်းသူကိုကျူးရှင်ပြတဲ့ University of Queensland ကဆေးကျောင်းသူတူဦးနဲ့ Ironside State High School ကအမှုဒဏ်တူဦးတို့ကူးစက်ခံရတာဖြစ်ပါတယ်။ကူးစက်မှုတွေကပြည်ပကနေပြန်ရောက်လာပြီးဟိုတယ်မှာကဝင် Quarantine ဝင်နေတဲ့လူတွေစီကနေကူးစက်တာဖြစ်တယ်လို့ပြည်နယ်ရဲ့ကျန်းမာရေးမှူးချုပ်ဒေါက်တာ Janet Yang ကပြောပါတယ်။
We had 6 new community acquired cases yesterday, so there are now 7 in that cluster, and they are related to 2 people who returned.
ကျမတို့ပြည်နယ်မှာမနေ့ကစစ်ဆေးမှုတွေအရပြည်နယ်အတွင်းကူးစက်မှု6ဦးရှိပါတယ်။ Queen ဆက်ကူးစက်မှုက9ဦးရှိသွားတာပါ။အဲ့ဒီကူးစက်မှုတွေကပြည်ပကနေပြန်ရောက်လာပြီးဟိုတယ်မှာ quarantine ဝင်နေတဲ့လူ9ဦးစီကနေတဆင့်ကူးစက်တာဖြစ်ပါတယ်။အဲ့ဒီတော့စုစုပေါင်းကူးစက်မှုက9ဦးဖြစ်ပါတယ်။ကူးစက်မှုခုနှစ်ခုကအဲ့ဒီလူနှစ်ဦးနဲ့ဘလို့ကူးစက်တယ်လဲဆိုတာဘလို့ဆက်ဆက်မှုရှိတယ်လဲဆိုတာမသိရပေမဲ့ယောဂါမျိုးကွဲကိုစစ်ဆေးတဲ့အခါမှာပုံစံတူနေတာဖြစ်တဲ့အတွေ့အဲ့ဒီကနေတဆင့်ကူးစက်ကြတယ်ဆိုတာပြောနိုင်တာလို့ရှင်းပြခဲ့ပါတယ် Brisbane City Moreton Bay Regional Council Gold Coast Ipswich Lockyer Valley Regional Council Logan City Noosa Shire Council Redlands City Sydney Rim Regional Council SomersetRegional Council နဲ့ Sunshine Coast Regional Council တွင်မှနေထိုင်သူတွေအနေနဲ့အကြောင်းပြချက်၄ခုရတာအပြင်ထွက်ခွင့်ရှိပါတယ်။အဲ့ဒါတွေကတော့မဖြစ်မနေအလုပ်လုပ်ဖို့ကြောင်းသွားဖို့သို့မဟုတ်ကလေးထိန်ကြောင်းပို့ဖို့ကိုယ်လေးလေ့ကျင့်ခန်းလုပ်ဖို့နဲ့လိုအပ်တာတွေကိုဝယ်ယူဖို့သို့မဟုတ်ကျန်းမာရေးဆောင်ရှောက်မှုခံယူဖို့အတွက်သာအပြင်ထွက်ခွင့်ရတာဖြစ်ပါတယ်။Queensland ပြည်နယ်မှာချမှတ်ထားတဲ့ lockdown ကြောင့်ထိခိုက်နေနိုင်ရသူတွေကို Federal အစိုးရကငွေရေးကြေးရေးထောက်ပံ့မှုတွေလုပ်သွားမှာဖြစ်ပါတယ်။ဒုတိယကျန်းမာရေးမှူးချုပ် Michael Kidd ရဲ့အဆိုအရ Queensland ပြည်နယ်အခြေအနေသာမက New South Wales ရဲ့အခြေအနေကိုအစိုးရအနေနဲ့အထူးစိုးရိမ်မကင်းဖြစ်နေရတယ်လို့ပြောပါတယ်။
Provision of personal protective equipment from the National Medical Stockpile. Actions for aged care facilities.
ရောဂါကူးစက်မှုဖြစ်အောင်ကာကွယ်ပေးတဲ့ PPE ဝတ်စုံ၊ကျန်းမာရေးအသုံးဆောင်တွေကိုနိုင်ငံပိုင်ကျန်းမာရေးပစ္စည်းစုဆောင်ရေးကနေပေးတာတွေနဲ့တက်ကြီးဆောင်ရှောက်ရေးစင်တာတွေမှာကူညီတာမျိုးလှုပ်ဆောင်မှာဖြစ်ပါတယ်။ရောဂါကူးစက်သူတွေနဲ့ထိတွေ့မှုရှိသူတွေကိုခြေရာခံမှာလဲခြေရာခံရဲ့ခံတဲ့နေရာမှာလဲကူညီဖို့ Queensland ကအကူအညီတောင်းထားတဲ့အတွေ့အကူအညီပေးမှာဖြစ်ပြီးရောဂါစစ်ဆေးရာမှာလဲကူညီပေးမှာပါလိုအပ်လာရင်တော့ကာကွယ်ဆေးချပေးတဲ့နေရာမှာဦးစားပေးတာမျိုးလည်းလုပ်နိုင်ပါတယ်။သတ်မှတ်ချက်တွေကိုပြည့်မီရင်တော့ COVID-19 disaster payment တွေကိုလည်းရရှိမှာဖြစ်ပါတယ်။ COVID-19 hotspot မှာနေထိုင်သူတွေအတွက် Medicare ကနေတဆင့် telehealth consultation တွေမျိုးရယူနိုင်တယ်လို့လည်းပြောဆိုလိုက်ပါတယ်။ Queensland ပြည်နယ်အစိုးရကချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုလိုက်နာကြဖို့လည်း Mr. Kidd ကတိုက်တွန်းထားပါတယ်။Labor Party ကောင်းဆောင် Anthony Albanese က Hotel Quarantine အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်လိုက်ပြီးတော့ဒီနေရာမှာခိုင်မာတဲ့ဆုံးဖြတ်ချက်မချနိုင်လို့ Lockdown တွေထပ်မံချရပြန်ပြီလို့အစိုးရကဝေဖန်လိုက်ပါတယ်။ဝန်ကြီးချုပ် Scott Morrison ဦးဆောင်တဲ့အစိုးရအနေနဲ့ Hotel Quarantine ကိစ္စနဲ့ကာကွယ်ဆေးထိုးမှုနှုန်းနဲ့ပါတဲ့ကိစ္စကိုအဓိကထားဖြေရှင်းမှုလုပ်တင်တယ်လို့အတိုက်ခံကောင်းဆောင်ကပြောပါတယ်။
We've just had announced another lockdown in southeast Queensland as a result of a failure in hotel quarantine.
Hotel quarantine စနစ်ရဲ့လိဟာမှုတွေကြောင့် Queensland ပြည်နယ်အနောက်တောင်ပိုင်းမှာ lockdown ချလိုက်ပြီးဖြစ်တဲ့အကြောင်းအခုလေ့တင်ထပ်မံကြေညာလိုက်ရပြီဖြစ်ပါတယ်။ အဲ့ဒီလိုဖြစ်နေတာတော့အစိုးရကနိုင်ငံတော်ဆိုင်ရာ quarantine center တွေတည်ဆောက်ဖို့ကိစ္စကိုပြည်내အစိုးရတွေနဲ့ပူးပေါင်းဖို့ညှင်းဆုံနေစေဖြစ်ပါတယ်အခုရှိနေတဲ့ဟိုတယ်တွေဆိုတာခီးသွွားဧည့်သည်တွေအတွက်တည်ဆောက်ထားတာဖြစ်ပြီးယောဂါတွေကိုထိန်းသိမ်းဖို့ quarantine center အနေနဲ့တည်ဆောက်ထားတာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ် Tasmania ပြည်နယ်ကအခုဆိုရင် Greater Brisbane ကလူတွေကိုပြည်နယ်ထဲဝင်ခွင့်မပေးတော့ဘဲယောဂါကူးစက်နိုင်ခြေအဆင့်နှစ်ရှိတဲ့ဒေသအဖြစ်သတ်မှတ်လိုက်ပြီးဖြစ်ပါတယ် Queensland ပြည်နယ်အရှေ့တောင်ပိုင်းမှာရှိနေတဲ့ Tasmania ပြည်နယ်သားတွေအနေနဲ့ Tasmania ပြည်နယ်ထဲကိုပြန်ဝင်လာခွင့်ရှိနေစေဖြစ်ပေမဲ့လည်းတင့်တော်ရနေအိမ်ဒါမှမဟုတ်ဟိုတယ်မှာနှစ်ပတ်ကြာ quarantine ဝင်ရမှာဖြစ်ပါတယ်ဇူလိုင်လ18ရက်နေ့နောက်ပိုင်း Queensland ပြည်နယ်အရှေ့တောင်ပိုင်းကနေ Tasmania ပြည်နယ်ကိုရောက်ရှိတဲ့သူတိုင်းဒီကနေ့ကစပြီးတီးတန့်ခွဲခြားနေထိုင်မှုလုပ်ရမှာဖြစ်ပါတယ်အဲ့ဒီလိုတီးတန့်ခွဲပြီးနေထိုင်ရမယ့်လူပေါင်းက10,000လောက်ရှိမယ်လို့ပြည်နယ်ဝန်ကြီးချုပ် Peter Gutwin ကပြောပါတယ်အဲ့ဒီလူတွေအနေနဲ့ဒီည6နိုင်ကစပြီးနေအိမ်မှာပဲနေထိုင်ရမှာဖြစ်ပြီးအနည်းဆုံး3ရက်ကြာခွဲခြားနေထိုင်ရမှာဖြစ်ပါတယ်ဗစ်တိုးရီးယားပြည်နယ်မှာတော့ဒီကနေ့ COVID-19 ကူးစက်သူ2ဦးသာရှိပြီးအဲ့ဒီ2ဦးစလုံးမှာငကိုကလေးကတီးတန့်ခွဲခြားနေထိုင်မှုလုပ်ထားသူတွေဖြစ်တယ်လို့ပြည်နယ်ကျန်းမာရေးဝန်ကြီး Martin Foley ကပြောပါရယ
် One of those community cases announced was in isolation throughout their entire infectious period and the other only had
ကူးစက်ခံရသူတွေထဲကတစ်ယောက်ဟာယောဂါပိုးရှိနေတဲ့ကာလအတွင်းနေအိမ်မှာပဲနေထိုင်သူဖြစ်ပြီးတစ်ယောက်ကတော့လူကြားထဲအနေငယ်သွားလာခဲ့သူဖြစ်ပါတယ်။တစ်ယောက်က Newport Apartment မှာနေထိုင်သူနဲ့ထိတွေ့သူဖြစ်ပြီးကားသွားလာမှုကိုကြီးကြပ်သူတူလာရောက်လည်ပတ်သွားရကကူးစက်ခံရတာဖြစ်ပါတယ်။ Mooney Valley ရပ်ကွက်ကCOVID-19 ယောဂါဆစီယေးစင်တာမှာကားသွားလာမှုကိုကြီးကြပ်သူတူယောဂါကူးစက်ခံခဲ့ရတာဖြစ်တယ်လို့ရှင်းပြခဲ့ပါတယ်။အခုဆိုရင် Doncaster ရပ်ကွက်က Woolworths ကိုယောဂါရှိသူသွားရောက်လည်ပတ်ခဲ့တဲ့နေရာအဖြစ်သတ်မှတ်ထားပါတယ်။ Victoria ပြည်နယ်မှာတင်းကြပ်မှုတချို့ဖြေလျှော့ပေးတာ၄ရက်ကြာရှိသွားပေမဲ့နေအိမ်မှာဧည့်သည်လက်ခံခွင့်မရှိသေးသလိုဈေးဆိုင်တွေမှာလည်းလူဦးရေအကန့်အသတ်နဲ့သာလက်ခံရဆဲဖြစ်ပါတယ်။ Australia နိုင်ငံရဲ့ဒုတိယကျန်းမာရေးမှူးမိုက်ကယ်ကီတီအဆိုအရအသက်16နှစ်ကျော်သူလူပေါင်း 18,800 ခန့်နှုန်းလောက်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးနှချောင်းစလုံးကိုထိုးပြီးသွားကြပြီလို့ပြောပါရယ်။နောက်ထပ်အသက်16နှစ်ကျော်သူလူပေါင်း 400,000 ခန့်နှုန်းကပထမဆေးနှချောင်းကိုထိုးပြီးသွားကြသူတွေဖြစ်တယ်လို့လည်းပြောပါရယ်။ဒါကိုကြည့်ချင်းအဖြစ်အားရစရာဖြစ်ပြီးအခုဆိုရင်ကာကွယ်ဆေးအလုံးပေါင်း 12,200 တန်းကိုထိုးပေးနိုင်ပြီလို့ပြောပါရယ်။ Australia နိုင်ငံမှာလူဦးရေ 900,000 ခန့်နှုန်းလောက် COVID ကာကွယ်ဆေးထိုးပြီးတဲ့အခါ lockdown ချမှတာမျိုးမလုပ်တော့ဘူးလို့မနေ့တုန်းကပဲဝန်ကြီးများအဖွဲ့ကဆုံးဖြတ်ခဲ့ကြပါရယ်။ဒါပေမဲ့ဘယ်အချိန်လောက်မှလူဦးရေ 900,000 လောက်ကာကွယ်ဆေးနှချောင်းစလုံးထိုးပြီးကြမလဲဆိုတဲ့ခန့်မှန်းချက်ကိုတော့အစိုးရအနေနဲ့ချပြခြင်းမရှိသေးပါဘူးမက္ကဆီကိုအစိုးရကကျူဘာနိုင်ငံကိုအစားအသောက်တွေအောက်ဆီဂျင်နဲ့တခြားကျန်းမာရေးဆိုင်ရာပစ္စည်းတွေကိုလှူဒန်းလိုက်ပါတယ်ကျူဘာနိုင်ငံမှာ1990ပြည့်နှစ်နောက်ပိုင်းပထမဆုံးအကြိမ်အစိုးရကိုစန့်ကျင်တဲ့ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်ဆန္ဒပြသူတွေကိုအစိုးရကနိုင်နေတဲ့အတွက်အမေရိကန်အစိုးရကအရင်နှုန်းကချမှတ်ထားတဲ့ဒဏ်ခပိတ်ဆို့မှုတွေထက်ထက်မှန်တင်းကြပ်စွာချမှတ်လိုက်တဲ့အတွက်ကျူဘာနိုင်ငံမှာစီးပွားရေးထိခိုက်နေတာမှုတွေဖြစ်နေရပါတယ်မက္ကဆီကိုတန်မတ်ကတော့ဒီလိုကာလအတွင်းကျူဘာနိုင်ငံကိုကူညီထောက်ပံ့မှုလုပ်တာနဲ့တဲ့ပြီးတော့သူတို့အနေနဲ့မိတ်ဆွေပီတာချင်းဂျေဇူးတိတတ်ချင်းနဲ့စာနာချင်းကိုပြသတာဖြစ်တယ်လို့ပြောပါတယ်။ကူညီကယ်ဆယ်ရေးပစ္စည်းကပထမဆုံးအကြိမ်ရောက်ရှိလာတာဖြစ်ပြီးဒုတိယကူညီကယ်ဆယ်ရေးကလည်းပထမအကြိမ်နဲ့ဆင်တူမှာဖြစ်ပေမဲ့တတိယအကြိမ်မှာတော့ဒီဇယ်ပေပါသက်သိမ်းပါဝင်မယ်လို့သိရပါတယ်။အကစားတဲ့နေပဲမှာတော့ National Rugby League NRL က Round 20 NRL Telstra Premiership ပွဲစဉ်အားလုံးကိုရက်ရွှေ့ဆိုင်းလိုက်ပြီးဖြစ်ပါတယ်။ Queensland ပြည်နယ်မှာ Professional အကစားပွဲတွေမပြုတ်လို့ရလို့ Queensland ပြည်နယ်အစိုးရကချမှတ်တဲ့နောက်ပိုင်း Rugby ပွဲတွေကိုရက်ရွှေ့ဆိုင်းလိုက်တာဖြစ်ပါတယ်။ Dragons နဲ့ Rugby Toto Rockhampton မှာကစားမဲ့ပွဲနဲ့ Storm and Panthers ကို Brisbane မှာဒီကနေ့ရှင်ပြန်ကစားကြဖို့စီစဉ်ပေမဲ့အခုအခါမှာရက်ရွှေ့ဆိုင်းလိုက်တာဖြစ်ပါတယ်။တနင်္ဂနွေနေ့မှာကစားခွင့်ရမရ Queensland အစိုးရနဲ့ဆွေးနွေးညှိနှိုင်းနေတယ်လို့ NRL အဖွဲ့ကပြောပါတယ်။ AFL ဘောလုံးပွဲမှာလည်းမတိချာမရေရာမှုတွေဖြစ်နေပါတယ်မဲလ်ဘန်ကအသင်းဟာ Gold Coast အသင်းနဲ့ရှင်ပြိုင်ဖို့ Queensland ပြည်နယ်ကိုဒီမနေ့မှာသွားရောက်ခဲ့ပေမဲ့ Queensland ပြည်နယ်က Lockdown ချမှတ်လိုက်တာဖြစ်ပါတယ်အခုဆိုရင် Demons အသင်းက Perth မြို့ဘက်ကိုသွားရမယ့်အနေအထားမှာရှိနေပါတယ်အိုလံပစ်သတင်းမှာတော့ကမ္ဘာနံပါတ်1တင်းနစ်ကစားသမား Novak Djokovic က mixed double match ပွဲစဉ်ကနေနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။ Novak Djokovic နှုတ်ထွက်လိုက်တဲ့အတွက်အခုဆိုရင် Australia အသင်းကတတိယအဆင့်ရောက်သွားပြီးတော့ကျေးဇူးဆက်ရရှိသွားတာဖြစ်ပါတယ်။ Djokovic ဟာ Nina Stojanovic နဲ့အတူကစားဖို့ရှိပေမဲ့ Spain နိုင်ငံက Pablo Carreño Busta နဲ့သုံးနိုင်ကြာရှင်ပြန်ကစားပြီးတဲ့နောက်ပိုင်းပခုံးတိုင်ရာကြောင့်မကစားနိုင်တော့ဘူးလို့အကြောင်းပြပြီးနှုတ်ထွက်လိုက်တာဖြစ်ပါတယ်။အဲ့ဒီပွဲစဉ်မှာ Spain ကစားသမား Busta က Serbia နိုင်ငံသား Djokovic ကိုအနိုင်ရလို့ Men Singer ပွဲမှာကြေးတစိမ့်ဆုခူသွားခဲ့ပါတယ်။မနေ့ဖန်တင်းတွေနေတဲ့မွေးလေဝါသားတွေကတော့ Perth မြို့မှာမိုးရွာပြီးအမြင့်ဆုံးပူချိန်16ဒီဂရီရှိချိန်မှာ Adelaide မှာမိုးရွာပြီး18ဒီဂရီရှိမှာဖြစ်ပါတယ်။ Melbourne မြို့မှာလည်းမိုးရွာနိုင်ပြီးအမြင့်ဆုံးပူချိန်19ဒီဂရီရှိချိန်မှာ Hobart မှာတော့မိုးတမိုးနမိုးရွာပြီးတော့16ဒီဂရီရှိမှာဖြစ်ပါတယ်။ Canberra မြို့မှာမိုးအုပ်ပြီးအမြင့်ဆုံးပူချိန်16ဒီဂရီရှိချိန်မှာ Sydney မြို့မှာလည်းအလားတူတိမ်ထူပြီးတော့အမြင့်ဆုံး24ဒီဂရီရှိမှာဖြစ်ပါတယ်။ Brisbane မြို့မှာနေသာပြီး23ဒီဂရီရှိချိန်မှာ Darwin မြို့မှာလည်းနေသာပြီးတော့အမြင့်ဆုံးပူချိန်32ဒီဂရီရှိမှာဖြစ်ပါတယ်ရှင
်။ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား။Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ